နိုင်ငံတော်လှုပ်ဝှက်ချက်အုပ်ပဒေချိုးဖောက်မှုနဲ့ပြီးခဲ့တဲ့စက်တင်ဘာလကထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရတဲ့ရိုက်တာသတင်းတောင်2ယောက်အနေနဲ့အပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုဒီလာဇန်ပိုင်းကရန်ကုန်တိုင်းတရားရုံးချုပ်ကိုလျှောက်ထားခဲ့တာဖြစ်ပါတယ်အဲ့ဒီလိုယူကန်တင်ခဲ့တဲ့အပေါ်ဒီအမှုကိုပြန်လဲကြားနာဖို့ရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံလိုက်တဲ့အတွက်ရိုက်တာသတင်းတော့2ယောက်အနေနဲ့ချမှတ်ခံထားရတဲ့ပြည်တံတွေကလွတ်မြောက်ပြီးအိမ်အပြန်လာကိုမျှော်နေတယ်လို့ရိုက်တာသတင်းတော့ကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီးကအခုလိုပြောပါတယ်
အမားကတော့အကောင်းဆုံးမျှော်လင့်နေမားတို့ပြူသားတွေပေါ့နော်ဘယ်ချိန်အိပ်ပြန်လာမလဲဆိုတာကိုပဲမျှော်လင့်နေရ
တရားရုံးချုပ်အနေနဲ့ယူကန်ကိုလက်ခံလိုက်ပြီးလာမယ့်ဒီဇင်ဘာလထဲမှာတော့နှစ်ဖက်လျှောက်လဲချက်တွေအပြန်အလှန်ကြားနာဖို့ရှိလာနိုင်တယ်လို့ရိုက်တာသတင်းတောင်2ယောက်ရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောပါတယ
်မျှော်လင့်နေတာကတော့ဟိုဒီမှုကိုဒါဒီတရားရုံးနေပြီးတော့နှစ်ဖက်ပြည့်ပြန်ကြားနာဒီမှုရဲ့အားနည်းချက်တွေကိုဒါပြန်လဲသုံးသပ်ပြီးတော့ဒီစကွဲခံရတဲ့နော်ဒီပြည်ကံတွေကိုလွတ်ပေးမယ်လို့တော့မျှော်လင့်တာပေါ့နော်အမှုလက်ခံနာပြီးပြီဖြစ်တဲ့တော့နော်အမှုရဲ့တောင်းခေါ်မယ့်ကိစ္စတွေ call ချက်ပေးမယ့်ကိစ္စတွေကျန်တယ်အဲ့လို process တွေကိုတရားရုံးကနေပြီးတော့ပြင်ရမယ်ဟိုက warning list လို့ခေါ်တာပေါ့နော်အမှုခေါ်ပြရမယ်ဒီနေ့ဒီနေ့မှာမလုပ်ရမယ်ဆိုတာကိုသူကဟိုပုံမှန်တစ်ပတ်တစ်ခါတစ်ခါလို့ပြင်ရမိတယ်ပြင်ရပေးတဲ့ခါကိုကျွန်တော်တို့ကစောင့်ကြည့်နေတယ်စောင့်ကြည့်နေတော့အခုကျွန်တော်ပြီးသလောက်ဆိုရင် November 30အထိကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်ကိစ္စမရှိဘူးပြီးတော့ဒီဇင်ဘာလာတဲ့လောက်မှာတော့တကူတော့ဟိုဒီမှုနဲ့ပတ်သက်ပြီးစက်ပြီးစမယ်ထင်တာပဲနော်
တကယ်လွတ်လပ်တဲ့တရားစီရင်ရေးသားဖြစ်မယ်ဆိုရင်ရိုက်တာသတင်းတော်နှစ်ယောက်ပြည်တံကလွတ်မြောက်ဖို့မျှော်လင့်ထားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုပြောပါတယ
်အမှုတော်မှုလာရတော့ဒီကိစ္စကဒီလိုမျိုးပုံမှန်နဲ့လည်းပြည်တံကြားခံနိုင်ကြားခံတဲ့အကြောင်းမရှိလို့မြင်တယ်ဒီနိုင်ငံတော်ရဲ့ဝန်ကြီးပုံမှန်နဲ့လုံးဝဘာမှလည်းမရှိဘူးဆိုတော့ဟိုကျွန်တော်တို့တကယ်မှုတော်မှုလာရဟိုရင်ဖြစ်မယ်နော်ဒီပြည်တံကြားခံမှုကလုံးဝဟိုမဖြစ်သင့်ဘူးဟိုတကယ်တရားစီရင်စနစ်လွတ်လပ်ရင်တော့ဒီမှုကဒီကိုယ်အလုံးနဲ့ဆိုကြောသူတို့နှစ်ယောက်လုံးဝပြည်တံလုံးဝလုံးမြောက်တဲ့ဒီတော့ကျွန်တော်မြင်တယ်
ပြီးခဲ့တဲ့ဩဂတ်စ်လကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်စဉ်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရလိုဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။အဲဒီလိုမိန့်ချခဲ့တဲ့ပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုဝေဖန်ရှုံချမှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲစင်ကာပူနိုင်ငံမှာဒေါန်ဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတနဲ့တွေ့ဆုံစဉ်မှာဒေါန်ဆန်းစုကြည်အနေနဲ့လူငင်းချမ်းသာခွင့်အာဏာကိုတုံးပြီးအကျဉ်းချခံနေရတဲ့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ဒုသမ္မတကတိုက်တွန်းထားပါတယ်ရှင်